ကဲ့ဒေါက်တာမင်းဦးခင်ဗျာဒီအသက်အရွယ်ပုံမင်းလာချိန်မှာပေါ့နော်အားကစားအများကြီးလုပ်လို့ရှိရင်ဒီကိုခန်အားကလူငယ်လေးလိုပဲဖြစ်ပြီးတော့ဟိုနုပြူချမ်းမာနေတယ်ပေါ့ဆရာနော်အဲ့တော့အဲ့ဒါကိုတီးခဲ့တဲ့လက်ကပဲတွေ့ရှိခဲ့ပါတယ်ဆရာအဲ့တော့သူတို့ရဲ့တွေ့ရှိမှုထဲမှာဒီအဖိုးကြီးအသက်80ရွယ်တွေပေါ့နော်သူတို့ကိုလေ့လာလိုက်တဲ့အခါကျတော့သူတို့ရဲ့ဒီကိုခန်အားစနစ်သူတို့ရဲ့ကြွက်သားသူတို့ရဲ့အစီပမာဏအဲ့ဒါတွေကအသက်20အရွယ်တွေနဲ့လူငယ်လေးလိုပေါ့နော်นุจิวจำมาနေတာတော့တွေ့လိုက်ရပါတယ်ဆရာအဲ့တော့သူကမိုင်းနေနဲ့ခြီးနိုင်နေနဲ့ခြီးပြီးတော့ဟီဝေစပိန်စီးကြတဲ့သူတွေဖြစ်တာကိုတွေ့ရတယ်ဆရာကြီးအဲ့ဒီခါမှာသူရဲ့ခန္ဓာကိုယ်မှာပုံမှန်အဖြစ်ဆိုလို့ရှင်တော့ငယ်ရွယ်စဉ်ကနေစပြီးအသက်20ကျော်ကနေစပြီးတော့ဒီခန္ဓာကိုယ်ရဲ့ကိုယ်ခန္ဓာကတစ်နှစ်ကိုဒီ200ခန်းတော့ကနေ300ခန်းတော့တဖြည်းဖြည်းကျပြီးတော့ဟိုယောဂတွေဖြစ်နေတာဆိုကြတော့လေလူကြီးတော့ယောဂတွေဝင်လွယ်တာပေါ့ဆရာနော်ကင်ဆာပါဝင်ဒါပေမဲ့သူမှကျတော့အဲ့ဒီကိုယ်ခန္ဓာစနစ်ကပုံမှန်အတိုင်းဆက်ရှိနေတာကိုတွေ့လိုက်ရပါတယ်ဆရာအဲ့တော့ဒီအားကစားလုပ်တာကဒီနုပြူကျမ်းမာဈေးတဲ့ဈေးတစ်မျိုးဖြစ်နေတာကိုတွေ့ရှိလိုက်ပါတယ်ဆရာအဲ့တော့ဆရာအနေနဲ့ရောမြန်မာနိုင်ငံမှာဘလို့အနေထားတွေ့ကြုံမျိုးတွေနိုင်ငံတကာပေါ့နော်တွေ့ထားတာတွေရှိလဲဆရာကြီ
းဟုတ်ဆရာပြောတဲ့ဆောင်းပါးကိုကျွန်တော်လည်းဖတ်လိုက်ရပါတယ်ဆရာကပြောလို့ပေါ့အသက်20ကစပြီးတော့ကိုကသွားစနစ်ကညော့လာတာပေါ့တစ်နှစ်ကို200ခန်းတော့ညော့ရင်ပဲကျွန်တော်အသက်40နှစ်40ပေါ့နှစ်40ပေါင်းလိုက်ရင်အသက်20ကနေ40ပေါင်းရင်သူကအသက်60ရောက်သွားမှာပေါ့အဲ့တစ်နှစ်တည်းကို200ခန်းတော့ညော့လာတော့သူက80ခန်းတော့ညော့နေပြီဒါပေမဲ့ခုနကလိလာချက်ကအဲ့ဒီ80ခန်းတော့ညော့ရမယ်ဆရာအသက်20တုန်းကရှိတယ်ကွာသွားပဲပြရှိနေတာကိုတွေ့ရတော့အင်မတန်အောင်ဖို့ခေါင်းတာပေါ့နော်ဒီကိုယ်လက်လှမ်းမှုကလေအဲ့တော့ဗမာနိုင်ငံမှာလည်းအဲ့လိုမျိုးတားကစားလှမ်းမှုကိုယ်လက်လှမ်းမှုတွေအကြောင်းအသက်ရှိတာလည်းရှိတယ်ပေါ့နော်အရင်တော့ကျွန်တော်ကအစာလေးစီးတဲ့ပါဆိုတာမျိုးကျွန်တော်ပြောတယ်အခုတော့ဒီလောကမှာဘယ်လိုကြောင်းလာလဲဆိုတော့ကိုယ်လက်လှမ်းမှုကလည်းစီးတဲ့ပါပါပဲဆိုပြီးတော့ဖော်မှုတွေထုတ်လာပြီးဗမာပြည်မှာလည်းလှုပ်ထားတာတွေ့တယ်ရန်ကုန်မှာကျွန်တော်တို့ဒီပြည်သူအိမ်မှာကိုအဲ့ဆိုင်မှုကြီးတက်ထားတယ်နောက်ကိုယ်လက်လှမ်းအားကစားစီးတဲ့ပါဆိုတာလေအဲ့ဗမာပြည်မှာတော်တော်များများကအခုနောက်ပိုင်းကားတွေကချက်တယ်တော်တော်များများလှုပ်ရှားမှုတွေနေလာတဲ့ခါကျတော့ယောဂဗျာတွေသူပြောတာကအဝလွန်တာတော့ကင်ဆာယောဂတွေပိုတွေ့လာတာဒါတွေကကိုယ်လှုပ်ရှားမှုနဲ့ဟိုပတ်သက်နေတယ်လေအဲကျွန်တော်လေ့လာမိသလောက်ကတော့ဒီကိုယ်လက်လှုပ်ရှားမှုဟာရင်သားကင်ဆာကြောင့်ပေးဆုံးရတဲ့နှုန်းတွေကို50ရာခိုင်နှုန်းတိအောင်ပျော်ပြေလို့ပြောတယ်ဥမာအကြီးကင်ဆာဖြစ်ပွားတာကို60ရာခိုင်နှုန်းတိကျဆင်းစေတယ်အဲဇိုင်းမားဆိုတဲ့အသက်ကြီးမှဖြစ်တဲ့သတိပြုရတဲ့ယောဂတွေပေါ့နော်အဲ့ဒါတွေကို40ရာခိုင်နှုန်းယောတယ်ကိုယ်လေးဖြတ်တာတွေနော်ကြီးကျူယောဂဖြစ်မှုဆိုရှင်58ရာခိုင်နှုန်းတော့ယော့ပေးတယ်။တွေးကျော်ယောဂတွေတွေးလို့ယောဂတွေနောက်နှလုံးယောဂတွေဒီလေးဖြတ်တဲ့ယောဂတွေကို28ရာခိုင်နှုန်းစီယော့တယ်။နောက်ဆုံးပြောရမယ်ဆိုရှင်စိတ်တက်ကြတဲ့စိတ်ကြယောဂတွေတောင်မှချော့ပါသွားစီတယ်ပေါ့နော်။ဒါစိတ်ပိုင်းဆိုင်ရာပါပါလာတာပေါ့။ဒါကကိုယ်လက်လှူရှာလေးချိန်ကဟာလူကငယ်စဉ်ကလှူရမယ်လို့ထင်တာအချိန်လေးအသက်ယူမီပေါ့နော်။နောက်ကျရဲဆိုတာမရှိပါဘူး။အဲကြောင့်အသက်ကြီးရဲ့လူလည်းလှူရမယ်။ငယ်တဲ့လူလည်းလှူရမယ်။ဒီစမှာတလာလေးလောက်ပါမှာလည်းမဟုတ်နေ့စဉ်လောက်ပါမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာသူတို့လောက်တာတော့ဆရာကြီးတော်တော်များတာပေါ့နော်မိုင်60ကျော်မိုင်100လောက်သူတို့ကဒီတစ်ပတ်အတွင်းမှာပေါ့နော်တရက်ကိုဒီနာရီရင်နဲ့ခြေပြီးတော့အများကြီးလောက်ကြတာ哦ဒါပေမဲ့အဲ့လောက်အများကြီးလောက်ဖို့လိုလားဒီချက်မကြီးကောင်းဖို့နှုတ်ပြဖို့အတွက်ဆိုလို့ရှိရင်လေဘလောက်အနေထားလောက်လုံနိုင်လို့ရှိရင်ဟိုအချိန်လည်းပြေးနိုင်မလဲပေါ့နော်လက်တွေ့လည်းကြာနိုင်မလဲပေါ့
သူတို့ဆရာဝန်တွေအများစုပေါ့နော်အကြံပေးလို့ရှိတာကတော့တနေ့ကိုကျွန်တော်ကနာယူဝက်ကိုယ်လည်းလှူရှာမှုပေါ့နော်တပတ်မှမှ9ရက်2ရက်နားလို့ရတယ်အဲ့ကိုယ်လည်းလှူရှာမှုဆိုချွေးထွက်ရမယ်နှလုံးခုန်မြန်သွားရမယ်မောသွားတော့လေအဲ့လောက်လေးထိရောက်ပြီးပြန်နားပေါ့အဲ့လိုမျိုးကလှူရှာနေမယ်ဆိုလို့ရှိရင်အစ်အမေရောင်ရမ်းတာတွေကင်ဆာယောဂါတွေခုနလိုယောဂါတွေနှုံးကျသွားမယ်ဖြင့်ကျက်သားရပါတန်မာလာတွေ့ရပါဟု
တ်ကဲ့ဆရာကြီးအဲ့တော့မြန်မာနိုင်ငံမှာအခုဒီအားကစားလှူရှာတဲ့အနေအထားပေါ့နော်ဘယ်လိုကောင်းအောင်လုပ်ပေးတယ်လဲဆရာ
အခုဆိုလို့ရှိရင်လူငယ်အများစုကတော့ကျင်းဆိုရဒီအားကစားလေးချိန်ကခံမှလေးပေါ်လာတယ်ရက်ွက်ထဲမှာလည်းရှိတယ်အဲဒီကိုသွားပြီးလှုပ်ရှားကြတယ်အဲဒီလိုလှုပ်ရှားကြတယ်ကျွန်တော်တို့ကဒါတားမြစ်မှုမရှိပါဘူးလုပ်လို့ရပါတယ်ဒါပေမဲ့လုပ်ငန်းခွင်တွေမှာအညောင်းမိရတဲ့လူတွေအများကြီးပဲကွန်ပျူတာတွေရိုက်နေရတယ်ဒါအဲ့ဒီလူတွေကခဏတစ်ထုပ်တော့နှစ်နာရီအလုပ်လုပ်ပြီးအချိန်10မိနစ်လောက်တော့ဒါထပြီးတော့လှုပ်ရှားတာပေါ့အခုဆိုတော့လုပ်ငန်းခွင်တွေမှာကျွန်တော် ring bar ပေါ့ဟိုမှာချိတ်ပေးထားတယ်အဲ့ဒါကိုခိုးမယ်အခါကျလုပ်ငန်းခွင်ထဲမှာပဲတွက်လေးလို့ဆိုရဲလမ်းလျှောက်ဆက်ကလေးထားပေးထားတယ်လှုပ်ရှားမယ်အဲသူတော်တော်လေးစိတ်မြင့်နဲ့ဖိတ်အောင်လုပ်လို့နေမှာဒါတွေထားပေးလာယူလုပ်ငန်းခွင်ထဲမှာပဲစာသင်ဒီကန်းထဲမှာကဒါမျိုးတွေထားပေးမယ်ဆိုလို့ရှိရင်ပြီးစံခြင်သွားပြီးလေ့ကျင့်ကြမလို့ပေါ့နော်ပြီး exercise ဆိုတာကမနေ့ဆော့ဆော့လုပ်ရမယ်နေ့ကင်းလုပ်ရမယ်ညလုပ်ရမယ်လို့မစမ်းမထားပါဘူးကြိုက်တဲ့အချိန်မှာကျွန်တော်အားအချိန်ပေးပြီးတော့ကြောက်တယ်ပုံမှန်လေးတော့လုပ်ဖို့လုပ်တယ်ဒါပေမဲ့အခုဂျင်းဒီမှာကလူရအသေးဆံကစားတယ်ကိုတော်ကဆိုလို့ရှိရင်မော်ဒယ်ကလေးမလေးဟာဒီဂျင်းကစားပြီးနှလုံးမှာအမောဆိုပြီးသိသွားတာကျွန်တော်ကြားခဲ့ရဦးတယ် အဲ့ဒါကဘာလဲဆိုဒီလိုဂျင်းနေမှာကျွန်တော်စက်မှတ်မှုမရှိဘူးလေ exercise ဆိုတာငါလုပ်ရှင်နေလို့ရတယ်လို့ထင်နေတာတချို့ကနှလုံးယောဂရှင်မှာမသိဘူးအစ်စ်မြင့်ရေရောင်နေမှာမသိဘူးကြီးလူယောဂရှင်နေမှာမသိဘူးသေးတွေစောင့်နေတာစောင့်နေချင်းဒီလိုကလူတကာလုပ်တဲ့ exercise တော့မလုပ်ရတော့သူ့အတွက်ကျွန်တော်ပြီးသား exercise လေးလုပ်ရတာဒါကြောင့်ဒီလိုဂျင်းမလာခင်နိုင်ငံတကာမှာတော့သူက exercise ကို ready ဖြစ်ပြလားဆိုရဲမိကုံးလေးတွေဆိုတာဖြေရတယ်အဲ့မိကုံးမှာပါလဲဆိုလို့ချင်းအရင်တော့နှလုံးယောဂရှိတာအခုတော့သေးပေါင်ဘယ်လောက်ရှိလဲစိတ်မြောင်ရမ်းဘူးလားဗါးစိတ်တောင့်နေရလဲဆိုတာအဲ့ဒါကြီးကြည့်ပြီးတော့ fit ဖြစ်မှာဆိုတာဒီချင်းမှာကစားခိုင်းနေပေါ့နော်အချင်းမှာကလည်းကဆော့ပြီးချင်းကြက်မတဲ့လူနေပေါ့အပေါ်ကနေပြုတ်ကြမသွားအောင်မောလာတဲ့ချိန်မှာမူးဝီသွားတာရှိတယ်သူကဒီကိုယ်လေးကထလိုက်ရင်မိုက်ခနဲ့မူးရတဲ့လူတွေကျွန်တော် exercise ပေးမလို့ဘူးဒီချင်းမှာအပြင်းထန်မလို့ဘူးဆိုတော့ပြီးခုံဆက်ခုံဆက်ပြီးရအောင်ဒူးစစ်တွေပြပြုံးကုန်တာတွေရှိတယ်နှစ်နဲ့ချီပြီးလုပ်တဲ့လူတွေအဲ့ဒါကြောင့်ကျွန်တော်ကခုနအဖိုးကြီးတွေကိုကြည့်လိုက်မယ်လို့ရှင်ခုံဆော့ပြေးတာမဟုတ်တော့ဘယ်နဲ့ဆယ်ရင်းနဲ့နင်းသွားတာအဲ့တော့တို့ကတို့ရဲ့အစ်စ်တွေလည်းခိုင်မာလာတာပေါ့နော်ဒါ exercise မှာကိုယ်လည်းလှောက်မှာအကျိုးစားတွေတက်မှတ်လာတာပေါ့အဲ့တော့ပက်လက်လှန်ပြီးတော့ခြေရောက်တွေကိုလေထဲမှာခက်ရတဲ့လေ့ကျင့်ခန်းမျိုးတွေဒါမျိုးတွေဆိုခါနာလာကိုတက်တာတယ်ဒူးနာတဲ့လူတွေတင့်တော်တယ်အဝလုံတွေတော့တက်တော်တယ်အဝလုံကဘိုက်ကပဲလီကစားတာပေါ့နော်တိုက်ထိုးတယ်ဒါမျိုးတွေကျွန်တော်ပြလာတာပေါ့နော်အဲ့တော့ exercise လို့ပြောတဲ့ခါတိုင်းအဲ့တော့သူကလည်းဒါဟိုနေ့စဉ်ဈေးသွားတာယုံသွားတာငါတို့ exercise ပဲလို့ပြောတယ်အဲ့ဒါ exercise ကမဟုတ်ပါဘူးဒါပြည့်တူကလှုပ်ရှားနေရတာအဲ့ဒီဟာမျိုးမဟုတ်ဘဲနဲ့လေးတန့်လေးရှူဖို့ကောင်းတဲ့နေရာတွေမှာတော့လက်ကျင်ခန်းကိုနှလုံးခုံလုံး120လည်းမပူပဲညှင့်သွားအောင်ကျွန်တော်လုပ်ရလုပ်တာမျိုးပေါ့အဲ့တော့ဂျင်းနေမှာအဲ့လိုမျိုးလည်းကျွန်တော်စက်မဖို့လူလာတာပေါ့နော်လူတိုင်းလူတိုင်းကကိုယ့်အိမ်ရာထဲမှာလည်းကျွန်တော်လုပ်နိုင်တဲ့လက်ကျင်ခန်းမျိုးတွေရှိတယ်အဲ့တော့သူကငါအမှအချိန်မအားလို့လက်ကျင်ခန်းမလုပ်နိုင်ဘူးဆိုတဲ့လူတွေကိုကျွန်တော်သတင်းပေးချင်တာကအေးရတယ်မှာပဲပက်လက်လံပြီးတော့ခြေရောက်ခတ်တဲ့လေ့ကျင့်ခန်းတိုက်ထိုးရလေ့ကျင့်ခန်းကိုကိုကျော်ခါးတွေကိုဟိုဘက်ကြည့်ပြီးလှိမ့်နေလေ့ကျင့်ခန်းပြင်းနေ3လေးထွက်အောင်လုပ်ပေးရမယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ